ကန်ကနည်းပညာမျိုးတော်လိုတော်ပြောနိုင်တဲ့ဆန်ဖရန်စစ္စကိုမှာတော့လူအစားထိုးသုံးတဲ့ဆက်ကရိယာတွေဆက်ရုပ်တွေကိုဝင်ငွေကွန်ကောက်တက်မတင်ဆိုတဲ့ကိစ္စကဆင်းရဲမြင့်ခုန်စရာဖြစ်နေတဲ့ကိုသားညောင်ဦးရေ
မြို့တော်ရှိသူတယောက်ဖြစ်တဲ့ဂျင်းကင်ကစီးပွားရေးလုပ်ငန်းတွေမှာအရင်လူတွေလုပ်တဲ့အလုပ်ကိုဆက်ရုပ်တွေဆက်ကရိယာတွေနဲ့အစားထိုးလို့ရှိရင်အဲ့လုပ်ငန်းပိုင်ရှင်တွေအနေနဲ့ robot test ဆက်ရုပ်အခွန်ပေးတယ်ဆိုပြီးတော့တွန်းတက်တက်ရုံနေတာကိုမှစိမ့်မယ်မော
ပြောရမယ်ဆိုရင်ဆက်ရုပ်လုပ်ငန်းတွေကနေအဲ့အလုပ်တွေအထိကိုဆက်ရုပ်တွေကတဖြည်းဖြည်းနေရာယူလာကြပြီမဟုတ်လားရှင်အလိုတယောက်ဖုံးဆုပ်ပေးတဲ့ဆက်ရုပ်ရေစာတဲ့အချိန်မှာကို့အနားကိုအလိုလိုရောက်လာမဲ့ရေခဲတတာရှင်းချက်ပေးနိုင်တဲ့ဆက်ရုပ်စာပို့သမားမလိုပဲအင်းရှိအထိကိုအမှားပစ္စည်းတွေကိုအရောက်ပို့ပေးတဲ့ဆက်ရုပ်ကိုယ်တိုင်မောင်းစရာမလိုတဲ့မော်တော်ကားပြောရင်ကုန်တော့မကုန်နိုင်တော့ဘူးအလိုအလျောက်လုပ်ပေးနိုင်တဲ့ဆက်ပစ္စည်းတွေကိုတစ်နှစ်တစ်မျိုးအစ်အစမ်းတွေတွေ့နေရတာကိုကမ္ဘာထိပ်တန်းနည်းပညာကုမ္ပဏီကြီးတွေရှိတဲ့ဆန်ဖရန်စစ္စကိုမှာဆိုပိုရောင်းရှည်ပြေးသေးတယ်
အဲ့ဒီလိုဆေးရုပ်တွေပို့ပြီးတော့အားကိုးလာကြရင်လူတွေအလုပ်ပြုတ်ကုန်မယ်။အဲ့အကြောင်းလုံသားအင်အားအစားဆေးရုပ်တွေအစားထိုးတုံးတဲ့လုပ်ငန်းတွေကိုဆေးရုပ်တွေအတွက်ဝင်ငွေကုန်ကောက်တာပါလို့ဂျင်းကင်ကတိုက်တွန်းနေတာပေါ့ဗျ။
It's not immigration, it's not the offshoring of jobs. Automation and robots is absolutely.
နိုင်ငံသားကနေလူတွေလာပြီးအလုပ်လုပ်တာမဟုတ်ဘူး။လုပ်ငန်းတွေကိုပြည်ပနိုင်ငံတွေစီရွှေ့သွားတာမျိုးမဟုတ်ပါဘူး။နောက်ဆိုရင်အလုပ်နေရာတွေမှာအကြီးမားဆုံးနံပါတ်၄ချင်းချောင်းမူကြီးကလူအစားထိုးဆက်ကရီယာတွေဆက်ရုပ်တွေဖြစ်လာပါလိမ့်မယ်
။ဆက်ရုပ်တွေစီကရမယ့်ဝင်ငွေခွန်တွေကိုအလုပ်ပြုတ်သွားသူတွေအတွက်ပြန်ပြီးအသုံးချရမယ်လို့ဆိုပြီးတော့အခွန်ကောက်ဖို့ကိစ္စကိုသူကရှင်းတန်းတင်လုပ်နေတာလို့ဆိုပါတယ
်။ So that we can help invest back in human capital and help people retool for other jobs.
ဒီကုန်ကြရီကိုအတွေ့အကြုံအသိပညာဖြန့်ဝေတဲ့နေရာမှာပြန်ယူနေပြီးအလုပ်ပြုတ်သွားတဲ့သူတွေတခြားအလုပ်တွေပြန်ရှာလို့ရအောင်ကူညီနိုင်ပါတယ်။လူတွေနေရာမှာအစားထိုးလာမဲ့ဆက်ရုပ်တွေကိုလူတွေနဲ့တန်းတူဝင်ငွေကွန်ကောက်တဲ့နယ်ဆိုတာကို Microsoft ကုမ္ပဏီကြီးကိုပူးတွဲပြီးတည်ထောင်ခဲ့တဲ့ Bill Gates က2008ခုနှစ်နှစ်ဆန်းပိုင်းလုံးကပြောခဲ့တဲ့ကိုသားညုံရဲ့အဓိကကဒီလုံသားအင်အားနေရာတွေမှာဆက်တွေကြက်ကြက်ပြက်ပြက်အစားထိုးသုံးနိုင်ဖို့စူးစမ်းနေကြတာနှေးသွားအောင်နဲ့တက်ကြီးရွယ်အိုတွေကိုစောင့်ရှောက်တဲ့အလုပ်မျိုးလိုနောက်ကျောင်းတွေမှာကလင်းငယ်တွေအတွက်လုပ်တဲ့အလုပ်တွေမှာပို့ပြီးတော့မှငွေကြေးသုံးဆွဲတင်တယ်လို့ Bill Gates ကဒီ Quartz ဆိုတဲ့ online သတင်း website နဲ့မေးမြန်းကမှပြောခဲ့တာရှင်။အဲ့လိုမျိုးသူကပြောလိုက်လို့ Microsoft ကုမ္ပဏီကတော့ဖြင့် Computer ဉာဏ်ရည်စွမ်း Artificial Intelligence နည်းပညာပိုင်းမှာရှေ့ပြေးနေတယ်လို့ဆိုပြီးတော့တချို့ကတော့ထောက်ပြခဲ့ကြသေးတယ်
။ဥရောပမှာလည်းစေုပ်တွေကိုအခွန်ကောက်ဖို့ကြိုးစားခဲ့ကြသေးတယ်မဟုတ်လားမဆင်မမွေ။အလုပ်ပြုတ်ကုန်တဲ့အလုပ်သမားတွေကိုကျွမ်းကျင်သင်တန်းတွေပေးနိုင်ဖို့ဆေးရုံပိုင်ရှင်တွေကိုအခွန်ကောက်မယ်ဆိုပြီးတော့ EU လွှတ်တော်မှာဆိုပြုခဲ့ပြီးဒီနှစ်စမ်းလုံးကမဲခွဲခဲ့ကြတာကက်ကွက်ပြီးများလို့ဒီဥပဒေအတိမပြုတ်နိုင်ခဲ့ဘူးလေ
အခုလဲဆန်ဖရန်စစ္စကိုမြို့တာဝန်ရှိသူတယောက်ကဒီဆက်ရုပ်ဝင်ငွေကွန်ကောက်နိုင်ဖို့ကြိုးစားနေပေမဲ့ဆီလီကွန်ဗယ်လီကဆက်ရုပ်နည်းပညာအခြေခံတဲ့လုပ်ငန်းရှင်တွေကတော့ဆက်ရုပ်တွေကိုဝင်ငွေကွန်ကောက်ပေးတဲ့ကိစ္စကိုအတော်ကိုကန့်ကွက်ကြတယ်အခုဒီကယ်လီဖိုးနီးယားပြည်နယ်က shopping mall တချို့မှာလုံခြုံရေးတာဝန်ယူနေတဲ့လုံခြုံရေးဆက်ရုပ်တွေ၊ဟိုတယ်လုပ်ငန်းဝန်ဆောင်မှုဆက်ရုပ်တွေကိုတည်ထွင်ထားတဲ့ Nightscope ဆိုတဲ့ company ရဲ့ CEO William Santana Lee ကဆိုရင်ဆက်ရုပ်တွေစီကအခွန်ကောက်မယ်ဆိုတာရည်စရာကောင်းတယ်လို့ဆိုတယ်
။ Progress will continue. Our plan is going to go from 7 billion people to 9 billion people.
ဒုတိယမှုတွေကဆက်ရှိနေမှာပါ။ဒီကြီးမှာလူသား8000ကနေ9000အထိတိုးလာရင်တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးလုပ်ငန်းတွေအတွက်လုံလောက်တဲ့လူများရှိမှာမဟုတ်ပါဘူးအစိုးရအနေနဲ့ကပြည်သူတွေကိုကာဝယ်ဖို့ကပထမပါအခုလိုအခွန်ကောက်မယ်လို့ပြောနေတာအတိအကျမရှိပါဘူ
းအလုပ်ခွင်တွေမှာဆက်ရုပ်တွေကလူတွေအစားဝင်လုပ်ပေးနေလို့အလုပ်မှညှိဝေးစရာမဖြစ်တော့ဘူးလူတွေအနေနဲ့ဒီတခြားအကျိုးရှိတဲ့အလုပ်တွေကိုပို့ပြီးတော့အားဆိုင်ထုတ်လုပ်နိုင်တယ်လို့ဆက်ရုပ်ကုမ္ပဏီတွေကတော့ပြောကြတယ်နောက်လူတွေရဲ့အလုပ်ကိုဆက်ရုပ်တွေကလူယူမယ်ဆိုတဲ့အတွေးခေါ်ကလည်းမှားနေတယ်လို့သူတို့ကဆိုရရှင်ဆက်ရုပ်တွေကလူတွေရဲ့အလုပ်နေရာကိုယူတာမဟုတ်ပါဘူးတဲ့လုပ်ရမယ့်အလုပ်တွေကိုပဲအစားထိုးလုပ်ပေးမှသာဖြစ်တယ်လို့ငင်းကြက်ထုတ်ကြတယ
်။အလုပ်ခွင်တွေမှာလူတွေစားဆက်ရုပ်တွေအစားထိုးနေရာယူလာမလား။ဒါတော့အဲ့ဒီအခြေအနေရောက်မှလဲဆိုတာကတော့ရှေ့လျှောက်အခြေတည်ကိုငင်းစရာကိစ္စတွေဖြစ်နေမှာသိကြတယ်ဗျ။ OECD အဖွဲ့ကြီးရဲ့ကမန်ဒါချက်အရဆိုရင်တော့အမေရိကမှာအလုပ်ခွင်900ခန့်လုံးအလုပ်နေရာ73တန်းလောက်ကိုစက်တွေကအစားထိုးနေရာယူလာနိုင်တယ်တဲ့။တချို့စီးပွားရေးပညာရှင်တွေကတော့ဆေးရုပ်တွေအစားထိုးရတဲ့အောက်မှုကအဲ့လောက်ကြီးထိခိုက်ပါမဟုတ်ဘူးလို့လည်းပြောကြတယ်မဆင်မမွား
။ဘယ်အတိုင်းထာထိဖြစ်လာမှလဲဆိုတာအတိအကျပြောဖို့ခက်နေသေးတယ်နဲ့မြောက်အမေရိကမှာလူသိများတဲ့ International Brotherhood of Teamsters အလုပ်သမားစာမကကတော့စာမကတွေအနေနဲ့ဒီဆေးရုပ်ကုမ္ပဏီတွေနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့ထင်တယ်ကမ္ဘာ့ဥက္ကဋ္ဌ Rome LOE ပြောတာကဒီလိုပ
ါ I think we have to partner with these companies and work with them on how this
company တွေနဲ့ကျွန်တော်တို့ပူးပေါင်းပြီးဘယ်လိုလုပ်တင်တယ်လဲလုပ်သားတွေဘာဖြစ်သွားမှာလဲဆိုတာအတူတွဲအဖြေရှာရမယ်ထင်ပါတယ
်အခုခေတ်ဉာဏ်ပညာတိုးတက်မှုအရှင်ကကြိုတင်တွက်ဖို့မမိနိုင်အောင်ကိုတိုးတက်နေတော့နောက်ထပ်ဘယ်လိုဆက်ရုပ်မျိုးပေါ်လာအောင်မလဲဆိုတာမပြောနိုင်သေးဘူး အခုတော့မှဒီအရင်ကထင်မှားတဲ့ဆက်ယုံမျိုးတွေကရှိနေပြီးဆက်ယုံတွေမှာဆက်ယုံတွေသုံးပြီးတော့ခွဲစိတ်ကုသနေကြပါပြီတကယ်လို့ဒီ San Francisco မြို့တာဝန်ရှိသူ Jane Kim တိုက်တွန်းနေတယ်လို့ဆက်ယုံတွေကိုဝင်ငွေကုန်ကောက်မဲ့ကိစ္စကတကယ်ဖြစ်ဖို့အလန့်ဝေးပါသေးတယ်လို့ထင်နိုင်ကြတဲ့တစ်ချိန်တည်းမှာပဲလူငယ်တဲ့တနည်းနည်းနည်းအထိကိုဟင်းချက်ပေးနိုင်တဲ့ဆက်ယုံမျိုးပေါ်လာမယ်ဆိုတာတွေးတော့မတွေးမိခဲ့ကြဘူးလို့AP သတင်းဆောင်ပါတစ်ခုမှထောက်ပြထားပါတယ်ရှင်